မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်စဲဖို့အဓိကအခက်အခဲဟာစစ်မရက်စဲခြင်းတဲ့စိတ်ဓာတ်ပဲလို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောတဲ့အပေါ်မှာတိုင်းရင်းသားတွေကြအမြင်အမျိုးမျိုးရှိနေပါတယ်။နှစ်ပေါင်း60ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်တွေဟာအခုထိမရက်စဲသေးတာဘယ်သူ့အပေါ်မှာအဓိကမူတည်တယ်လဲဆိုပြီးတော့လည်းမေးခွန်းထုတ်ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ကဲပါခင်ဗျာ။ဂျပန်နိုင်ငံကိုချစ်ချေခီးစဉ်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတိုကျိုမြို့မှာဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံစဉ်အတွင်းပြည်တွင်းစစ်ရက်စဲဖို့အတွက်အဓိကအခက်အခဲဟာစစ်မရက်စဲခြင်းနဲ့စိတ်သက်တွေကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဒီရက်စဲရဲ့ပြရဲဖို့အဓိကအခက်အခဲကဘာလဲဆိုတော့မရက်စဲခြင်းနဲ့စိတ်သက်ပဲ။ရက်စဲခြင်းရက်စဲလို့ရတာပဲ။ဒါပေမဲ့လည်းအဲ့ဒါတော့မရှိပါဘူး။ဒါနဲ့ဒုတိယမရက်စဲခြင်းနဲ့အကြောင်းမျိုးကျွန်တော်ရှာရတယ်။ဒီဖြစ်လို့မရက်စဲခြင်းဒီစစ်ကိုရစဲခြင်းအပြင်ဘယ်လိုအကျိုးရုပ်ပဲထင်လို့မရစဲခြင်းတာလဲဆိုကျွန်တော်တို့မေးရတယ်။ကိုယ့်ရဲ့အကျိုးရုပ်ပဲကိစ္စကိုလွတ်ချင်ကြတာပေါ့။ဒီခုပဲအကျိုးရုပ်မလားအကျိုးရှိမလားဆိုတာမှန်မှန်ကန်ကန်မတုံ့တနိုင်လို့လည်းဖြစ်တယ်။ဖြစ်နိုင်တယ်။နောက်တစ်ခုကလည်းအကြောင်းကြောင့်ပြောင်းပြီးတော့အကျိုးရုပ်ရှိတာကိစ္စလေးတွေပါလာနိုင်တာလည်းဖြစ်နိုင်ပါလေ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုလိုပြောဆိုမှုအပေါ်မှာပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ကဘိုးမူကြီးခွန်အုပ်ကကတော့အခုလိုတုံ့ပြန်ပါတယ်
။အကျဲကိုလက်တွေ့ရောလည်းရဆုံးပြည့်မရဆဲကျင်တာတော့မဟုတ်ဘူးဗျ။အရဆဲကျင်တဲ့စိတ်တော့ရှိပါလား။ဒါမဲ့ဘယ်ချိန်ဘယ်အခါတိုင်းဖရိန်ကပြဿနာလည်းမရှိတာဖြစ်နိုင်တယ်။နောက်ပြီးတော့ဒီမရဆဲကျင်တဲ့ပုဂ္ဂိုလ်တွေကတို့မိမိအဖွဲ့နဲ့မိမိပေါ့လေ။မိမိတို့အတွင်းမှာပြင်ဆင်မှုတွေအဲတော့ဒီမို့အခြေလေဖြစ်ဖို့လှုပ်ဖို့လိုတာလည်းဖြစ်နိုင်တယ်။ဒီမရဆဲခြင်းနဲ့စိတ်ဓာတ်ကတော့ရှိမဲ့ပုံမပေါ်ဘူး။သို့တော့အခြေအနေတစ်ခုကိုဖန်တီးခြင်းတဲ့သဘောတော့ရှိတာပါဗျာ။ရမယ်ဆိုရင်ဘာရမညာရမဆိုတဲ့ဟာမျိုးပေါ့။အဲ့ဒါတော့ရှိနိုင်တယ်
။ဒါအပြင်စူအသက်လက်ထက်မှာဒေါန်ဆန်းစုကြည်ကိုယ်တိုင်ကြီးမှုကျင်းပခဲ့တဲ့27ရာစုပင်လုံပြည်တော်စုငင်းချမ်းရေးညီလာခံကိုပြီးခဲ့တဲ့ဩဂတ်လ31ရက်နေ့မှာကျင်းပနိုင်ခဲ့ပေမလို့တိုက်ပွဲတွေရှိနေဆဲဖြစ်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကဆိုပါတယ်။တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားအဖွဲ့တွေကိုလည်းထိုးစစ်ဆင်မှုတွေရှိနေဆဲဖြစ်တယ်လို့လည်းပြောပါတယ်။တအန်းပလောင် TNL ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုင်အိတ်ကျော်ကတော့ထိုးစစ်တွေရှိနေသေးတိုက်ပွဲတွေရှိနေအောင်မှာဖြစ်တယ်လို့ပြောပါတယ
်။သူစီမရှိဘဲနဲ့ကျွန်တော်ဒေတာမတက်ဘဲမရှိဘူးသူစီရှိလို့ဒါတက်ဘဲဖြစ်တယ်။ဒါကျူးတစ်ခုကိုကောက်ွယ်လို့ဆိုမှကျွန်တော်စီမှာကျူးစီဘွားလို့တာလည်းမရှိဘူးကျွန်တော်စီမှာပြောမစားချားတိုင်းတည်းလို့ဒီတွန်းထက်တည်းတွန်းထက်တစီဘွားနော်တက်မရှိဘူးဒီလည်းမရှိတော့အဲ့လိုကြောင့်မို့ကျွန်တော်အကျူးစီဘွားဆိုတော့ကျွန်တော်ဒေတာမှလည်းမရှိဘူးသူစီရှိလို့ဒါဒီတပွဲဖြစ်နေတယ်။သူစီရှိနေတယ်များတော့ကျွန်တော်လည်းပြန်ပြီးခုခါမတက်ခတ်လို့လည်းမရဘူး
။ဒေါန်ဆန်းစုကြည်ကတော့ပြည်တွင်းစစ်ရဲစဲရေးအထွတ်အကျိုးရောက်နိုင်မယ်ဆိုတဲ့စိတ်ဓာတ်တွေပပြအောင်လို့လုပ်နိုင်ဖို့ရာငင်းချမ်းရေးဖြစ်စဉ်ရဲ့အရေးကြီးဆုံးနဲ့အခက်အခဲဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေမှာတမ်ရိုဘက်ကနေထိုးစစ်ဆင်မှုတွေရှိနေရာကြောင့်စစ်ပွဲတွေမရက်နာတာဖြစ်တယ်လို့တိုင်းရင်းသားကောက်ဆက်တူလည်းဖြစ် NCCT ရဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့နိုင်ဟန်တာကပြောပါတယ်
။စစ်ပွဲကိုမရက်နာခြင်းနဲ့စိတ်ဓာတ်ကပဒုပေါ်မှာအဓိကတည်တာတည်တယ်ဆိုတဲ့ဟာကိုလည်းနည်းနည်းပြန်ဆန်းစစ်ဖို့တော့လိုပါတယ်ထုစစ်တွေကိုဟိုနေရာလှုပ်လိုက်ဒီနေရာလှုပ်လိုက်လှုပ်နေတာကတပ်မတော်ကဖြစ်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့တိုင်းသားအတွင်းအနေနဲ့ကနော်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အေးအေးချမ်းချမ်းဖြေရှင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ဖက်ကအဖြစ်ခရက်ဆက်ရေးလှုပ်ရမယ်နောက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့အဲ့ဒီအတွက်ကိုနော်အချင်းချင်းခါခါပါပဲကြိုးစားခဲ့တယ်လေ။ဟိုအစိုးရဘက်ကကမ်းလှမ်းလိုက်ကျွန်တော်တို့ကတော့လိုက်လုပ်လို့ရတဲ့အနေအထားမျိုးပါ။ဒီအပြစ်ခရက်ဆဲရေးလုပ်ဖို့နဲ့တစ်ဖက်ကနိုင်ငံရေးဟိုဆွေးနွေးဖို့ကဘလောက်ပေချာလဲ။ဘလောက်ဟိုတရားမျှတမှုရှိလဲဆိုတဲ့အပေါ်မှာတော့အများကြီးချစ်ချင်ရတာပေါ့ဗျာ။
အော်တိုဘလ28ရက်နေ့ကကျင်းပခဲ့တဲ့ပြည်အောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာတော့ NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ဖို့အ мян ဆုံးကြိုးစားရမှာဖြစ်ပြီးငင်းချမ်းရေးအတွက်တခုတည်းသောနှီးလန်းကတော့ပြိပခရက်စေးဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုထားပါတယ်ခင်ဗျာ။